နိုင်ငံတော်ရှေ့ဝက်ချက်ဥပဒေနဲ့စွဲချက်တင်ဆန်ထားရတဲ့ဗက်တာသတင်းတောက်နှစ်ယောက်ရဲ့အမှုကိုဆက်လက်စစ်ကြောင်းတာစစ်ဆေးနေရမှာအင်္ဂါနေ့ကတော့ကိုကျော်စိုးကိုစစ်ဆေးခဲ့ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေသတင်းယူမှုတွေကိုအဓိကထားပြီးတော့မေးမြန်းခဲ့တယ်လို့ကိုကျော်စိုးဦးကတရားရုံးမှာထွက်ဆိုခဲ့ပါတယ်ဒါအပြင်သူတို့ကိုလက်ထိတ်တန်းလန်းနဲ့တုံးရက်လောက်အချိန်မပေးဘဲမနာမနေစစ်တောရေးစခန်းမှာစစ်ဆေးမေးမြန်းခဲ့တယ်လို့လည်းပြောပါတယ်သူတို့ရဲ့အမှုကိုကုလသမဂ္ဂလူမျိုးရေးကောင်စီအဖွဲ့ဝင်တွေဘက်ကလည်းအနီးကစောင့်ကြည့်နေတဲ့အကြောင်းမတ်စုမြတ်မုံကဆက်ပြီးတော့တင်ပြပေးပါလိမ့်မယ်ခင်ဗျာ
နိုင်ငံတော်ကြိုးဝဲချက်အဥပဒေ3ကားငယ်နဲ့ဆွဲချက်တင်ခံထားရတဲ့ Writer စတင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ရဲ့အမှုတွေကိုရန်ကုန်မြောက်ပိုင်းခရိုင်တရားရုံးမှာဆက်လက်စစ်ဆေးကြားနာနေတာမှာဇူလိုင်လ24ရက်အင်္ဂါနေ့ကတော့သတင်းတောက်ကိုကျော်စိုးဦးကသူတို့ကိုဖမ်းဆီးစစ်ကြောမေးမြန်းခဲ့ပုံကိုတရားရုံးမှာထွက်ဆိုခဲ့ပါတယ်။2019ခုနှစ်ဒီဇင်ဘာလ12ရက်နေ့ညပိုင်းလုံးကစားတောက်ဆိုင်ကထွက်ထွက်ချင်းသူတို့ဖမ်းဆီးခံခဲ့ရပြီးထောက်ချက်ရဲစခန်းကိုခေါ်သွားခဲ့ကြောင်းရဲစခန်းမှာတိတ်မကြလိုက်ဖဲကောင်းစွနဲ့သူတို့နှစ်ယောက်ကိုအောင်တပြေစစ်ကြောရေးစခန်းကိုခေါ်သွားခဲ့ကြောင်းတွေကိုကိုကျော်စိုးဦးကထွက်ဆိုခဲ့ပါတယ်။အောင်တပြေစစ်ကြောရေးစခန်းရောက်တဲ့အခါမှာတော့သူတို့ကိုလက်ထိတ်တန်းလန်းနဲ့တုံးရက်ကြအောင်အနားမပေးဘဲရဲအရာရှိ10ယောက်လောက်ကစစ်ဆေးနေပြန်ခဲ့ကြတယ်လို့လည်းပြောပြပါရယ်။တရင်တော်ကိုကျော်စိုးဦးနဲ့ကိုဝါလုံးတို့ရဲ့လက်ထဲမှာနိုင်ငံတော်ရှေ့ဝက်ချက်ဆိုင်ရာစာရွက်စာတမ်းတွေတွေ့ရှိတယ်လို့ဆိုပြီးရှေ့ဝက်ချက်ဥပဒေနဲ့ဖမ်းဆီးတရားဆွဲခဲ့ပြီးမြဲအဲ့ဒီအကြောင်းချက်ရခိုင်ပြည်နယ်မြောက်ပိုင်းနဲ့ပတ်သက်လို့သူတို့တရင်ရယူမှုတွေကိုအဓိကစစ်ဆေးနေပြန်ခဲ့တယ်လို့ကိုကျော်စိုးဦးကတရားရုံးကြားနာမှုအပြီးသတင်းတောက်တွေကိုအခုလိုပြောပြပါပါတယ်
။ဟိုအောင်တပြေစကြောင်းစမ်းပါကြတော့သူတို့ကဒီကျွန်တော်တို့လက်ချက်မှာတွေ့တယ်ဆိုတော့ဆာရက်ဆာရက်ပြောအကြောင်းကိုသိမဝင်သားပဲနဲ့ကျွန်တော်တို့ဒီခိုင်ပြည်နယ်မြောက်ပိုင်းနဲ့ပတ်သက်ပြီးတော့ဘလို့သတင်းစကြောင်းမျိုးတွေကိုကျွန်တော်တို့ရရှိထားပြီးပြီလေ။အဲ့ဒါလိုပဲသူတို့ကအဓိကဟိုဥပဒေပြပြီးတော့မေးတယ်ပြီးတော့ကျွန်တော်တို့ဖုန်းနဲ့ကသူတို့ဒီအဲ့ဒီဇလန်းကိုသူတို့တွေ့ရှိတော်ပြီးတဲ့နောက်ပိုင်းမှာကျွန်တော်တို့မင်းဘာကြောင့်မပြောရလဲငါတို့ကတည့်ကြည့်ရစီပါရဘူးကျွန်တော်တို့အပြင်နဲ့သူကကျွန်တော်ဒုသောခိုင်းပြီးတော့ဟိုအချာကြီးကိုဒုသောခိုင်းခဲ့ပါတယ်
တရင်တော်တွေကို၃ရက်လုံးအိတ်ခွင့်မပေးဘဲအထက်ထက်မေးခွန်းတွေမေးတာဟာစိတ်ပိုင်းဆိုင်ရာအားနည်းအောင်လုပ်တာဖြစ်ပြီးတော့အခုလိုရုပ်ပိုင်းစိတ်ပိုင်းဆိုင်ရာညှဉ်းပန်းနှိပ်စက်မှုကလူခွင့်ရေးချိုးဖောက်မှုဖြစ်တယ်လို့တရင်တော်တွေရဲ့ရှင်းနေဦးတန်းစောအောင်ကလည်းပြောပါတယ်။တရားရုံးမှာပြီးခဲ့တဲ့ဂျွန်လတုန်းကကြားနာခြင်းကတော့တရင်တော်တွေကိုပေးမအိတ်ခဲ့တာဒုထောက်ခိုင်းတာမျိုးရဲအရာရှိတွေကိုလုပ်ခွင့်ပေးမထားဘူးလို့ထောက်ချက်ရဲစခန်းမှုဒူရဲမှုမြင့်လွင်ကထွက်ဆိုငင်းဆန်သွားခဲ့ပါတယ်။ကျေတပ်ဖွဲ့အနေနဲ့တရားမဝင်နှိမ့်ဆက်ညှဉ်းပန်းတာမျိုးတွေရှိသလားဆိုတာကိုအစိုးရကရဲတပ်ဖွဲ့ကိုမေးမြန်းရမှာရဲတပ်ဖွဲ့ကဘလို့တရားမဝင်နှိမ့်ဆက်မှုမျိုးကိုမှမပြုလုပ်ခဲ့ဘူးလို့အာမခံခဲ့ရတဲ့ဆိုတော့မြန်မာအစိုးရပြောခွင့်ရဦးစော်ထည့်ရဲ့အပြောကို Writer စတင်းနဲ့မှကိုကဖော်ပြထားပါတယ်။ Writer စတင်းတော့နောက်ပြောက်ဖြစ်တဲ့ကိုကလုံးရဲ့အမှုကိုလည်းတင်းနယ်လာနေတော့ကတရားရုံးမှာဆက်ပြီးတော့ကြားနာစစ်ဆေးခဲ့ပါတယ်။ဒီဇင်ဘာလ12ရက်နေ့ကသူတို့အဖမ်းမခံရခင်လေးမှာရဲတပ်တက်ကြနိုင်ရင်ကသူတို့လက်ထဲစာရွက်စာရမ်းတွေပေးပြီးတော့ထောင်ချောက်စင်ဖမ်းဆီးခဲ့တယ်ဆိုတာကိုကိုဝလုံးကတရားရုံးမှာအလေးထားထွက်ဆိုသွားခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းအင်းတင်ကျေးရွာနာမှာမွတ်စလင်၁၀ဦးအသက်ခံခဲ့ရတဲ့ကိစ္စသတင်းလိုက်နေစဉ်မှာသတင်းတော့ကိုဝလုံးနဲ့ကိုကျော်စိုးဦးတို့ဖမ်းဆီးခံခဲ့ကြရတာဖြစ်ပါတယ်။သူတို့အမှုနဲ့ပတ်သက်လို့ကုလသမဂ္ဂလူညွန့်ရေးကောင်စီကအနီးကပ်လေ့လာဆောင်ကြည့်နေတယ်လို့မြန်မာနိုင်ငံကိုတွားရောက်ခဲ့တဲ့လူညွန့်ရေးကောင်စီအဖွဲ့ဝင် Netherlands နိုင်ငံတပ်အမတ်ကြီးLise Gregor van Haren ကတင်းနာနေတော့ကမြမအရေးဆွေးနွေးဝဲမတိုင်ခင်သတင်းတော့တွေကိုအခုလိုပြောခဲ့ပါတယ
် We are very concerned about the detention. We also expressed that in the margins of this Security Council visit when we went there earlier this year.
သူတို့ဖမ်းဆီးခံထားရတဲ့အပေါ်မှာကျမတို့တိတ်ကိုစိုးရိမ်ပါတယ်။ကျမတို့မြန်မာနိုင်ငံကိုတွားခဲ့တော့ကလည်းဒီကိစ္စနဲ့ပတ်သက်ပြီးထုတ်ပြောခဲ့ပါတယ်။တင်းလွတ်လပ်ခွင့်ရရှိဖို့ကျမတို့တိတ်ကိုအလေးနဲ့ထားပါတယ်။လွတ်လပ်တဲ့နိုင်ငံမှာတရင်လွတ်လပ်ခွင့်မရှိလို့မဖြစ်ပါဘူး။တရင်နောက်ကလုံခြုံမှုရှိဖို့ပြည်မှုကျူးလွန်သူတွေအရေးယူမခံရတဲ့နဲ့လွတ်မြောက်နေတာအဆုံးတတ်ဖို့လွတ်လပ်ပြီးဗန်မလိုက်တဲ့တရင်လုပ်ငန်းတွေကိုအားပေးဖို့နဲ့တရင်တွေကိုရယူနိုင်ခွင့်ရှိဖို့လိုကမရှိမဖြစ်လိုအပ်တယ်လို့ထင်ပါတယ
်။ဒီနေ့လာနေတော့ကကုလသမဂ္ဂလုံခြုံရေးကောင်စီမှမြန်မာအရေးတကပိတ်တိုင်းမြင်ဆွေးနွေးကြခြင်းကလည်း Writer စတင်းနောက်တွေဖန်ဆီးခံထားရတဲ့ကိစ္စကိုထည့်သွင်းဆွေးနွေးခဲ့ကြပါတယ်။ဒီဆွေးနွေးပွဲမှာမြန်မာနိုင်ငံအခြေအနေအကြောင်းရှင်းလင်းပြောပြခဲ့တဲ့ကုလသမဂ္ဂအတွင်းမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးတန်တမန်ခရစ်စတင်းရှာနာဘုဂနာကလည်းသူ့ရဲ့မြန်မာနိုင်ငံခီးစဉ်အတွင်းသတင်းလွတ်လပ်ခွင့်ကိစ္စမြန်မာအစိုးရနဲ့ဆွေးနွေးခဲ့တယ်လို့သတင်းတောက်တွေကိုပြောကြားခဲ့ပါတယ်